ဤဥရောပသမဂ္ဂနှင့်မြမအပေါ်ချမှတ်ထားတဲ့အထူးကွန်သွဲကင်းလွတ်ခွင့်တွေကိုရုပ်သိမ်းဖို့အလားအလာရှိနေတဲ့အတွက်တာမန်ပြည်သူအများစုကိုထိခိုက်စေတဲ့ကွန်သွဲဆိုင်ရာတန်ခတ်အရေးယူမှုမျိုးကိုနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကလိုလားမှုမရှိကြောင်းဘမော့ကမ်ပိန်း UK အဖွဲ့က VOA ကိုပြောပါတယ်ရခိုင်မြောက်ပိုင်းကိစ္စနဲ့ဒီကချင်ရှမ်းဒေသတွေမှာစစ်တပ်ရဲ့ကျေပြန့်ထားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုမြမအစိုးရအနေနဲ့ဖြေရှင်းမပေးနိုင်ဘူးဆိုရင် EU အနေနဲ့ကွန်ရီးဆိုင်ရာအထူးအခွင့်အရေးကိုရုပ်သိမ်းမှာဖြစ်ကြောင်းအော်တိုဘာ31ရက်နေ့ကကြေညာထားပါတယ်မိုင်းအင်ဂျင်နိုင်ကအကြေအစုံကိုပြောပြမှာပါ
ဒီကနေ့ကြာတာပရင်းတွေကထုတ်ပြန်တဲ့ဥရောပကော်မရှင်ရဲ့ကြေညာချက်အရဆိုရင်နိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာအစိုးရကဖြေရှင်းနိုင်ဖို့ EU အနေနဲ့မျှော်လင့်ထားတယ်လို့ကူညီပံ့ပိုးဖို့ဆင်တင်ဖြစ်နေတယ်လို့ဆိုပါတယ်။တကယ်လို့ဒီရောက်လက်တွေအတွက်အခြားပူးပေါင်းဆောင်ရွက်မှုနည်းလမ်းတွေမအောင်မြင်ဘူးဆိုရင်တော့အထူးကုံသွယ်ကင်းလွတ်ခွင့်ကိုရုပ်သိမ်းဖို့ဖြစ်နိုင်ခြင်းများကြောင်းကြေညာချက်မှာရေးထားပါတယ်။ဥရောပကုံသွယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးဆီဆီလီယာမန်စတောမ်ကလည်းသူတို့မစ်ရှင်အဖွဲ့အနေနဲ့မြန်မာနိုင်ငံမှာစုံစမ်းစစ်ဆေးတွေ့ရှိပြီးထောက်ပြခဲ့တဲ့များပြားတဲ့ချူရင်းအားနည်းချက်တွေကိုမြန်မာအစိုးရအနေနဲ့ဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းဆိုပါတယ်။တကယ်လို့မြန်မာအစိုးရအနေနဲ့အကောင့်ထဲပေါ်ဆောင်ရွက်မှုမရှိဘူးဆိုရင်မြန်မာနိုင်ငံမှာစီးပွားရေးလူမှုရေးတိုးတက်မှုတွေရှိအောင်ထောက်ပံ့ကူညီတဲ့အရေးပါလာတဲ့ဥရောပသမ္မတရဲ့ကုန်သွယ်ရေးအထူးကင်းလွတ်ခွင့်ကိုရုပ်သိမ်းမှာဖြစ်တယ်လို့ဆီဆီလီယာမန်စတောမ်ကတတိပေးပြောဆိုခဲ့ပါတယ်။အခုလိုမြန်မာနိုင်ငံအပေါ်ကုန်သွယ်ရေးဆိုင်ရာတန်းခက်အရေးယူမဲ့ကိစ္စဟာအထည်ချုပ်ဆက်ယုံနဲ့အခြားဆက်မှုလုပ်ငန်းအလုပ်ယုံတွေကအလုပ်သမားတွေစာမှန်ပြည်သူတွေကိုပါထိခိုက်စေတာကြောင့်လူခွင့်ရေးဖွဲ့စည်းတွေကလက်မခံနိုင်ကြောင်းဒီတိတ်ချေဆိုင်ဘာမကမ်ပိန်း UK အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ
် Unfortunately the EU has not been specific about the conditions that the government or military would have to meet to avoid these sanctions
မကောင်းစွာပဲ EU ကဒီပိတ်ဆို့အရေးယူမှုကိုရှောင်လွှဲနိုင်ဖို့မြန်မာအစိုးရဒါမှမဟုတ်စစ်တပ်အတွက်တိကျတဲ့တန်ခတ်အရေးယူအခြေအနေမျိုးတာထားနိုင်ခြင်းမရှိခဲ့ပါဘူးEU မှာပွင့်လင်းမြင်သာမှုမရှိတဲ့အတွက်အကဲဖြတ်ဖို့ခက်ပါတယ်။ကျွန်တော်တို့တည်ထားတဲ့အချက်ကတော့ဥရောပကွန်သွယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးဆိုဆယ်လီယာမန်စောဟာအလွန်ကိုဘျူရိုကရေစီဆန်တဲ့နည်းလမ်းနဲ့ချင်းကပ်နေတာပါ
။ဆီဆီလီယာမန်စောအနေနဲ့စစ်တပ်မှအာဏာရှိနေတာနောက်လူခွင့်ရေးချိုးဖောက်မှုတွေမှာစစ်တပ်ကအဓိကတာဝန်ရှိနေတာစရဲမြန်မာနိုင်ငံတဝန်းမှာဘာတွေဖြစ်နေတယ်လဲဆိုတာကိုကြည့်ရမယ်အစားဖိအားပေးတဲ့အနေနဲ့ကြာခန်းချက်တွေကိုလိုက်နာမှုရှိဘူးဆိုရင်ကုန်သွယ်ရေးဆိုင်ရာပိတ်ဆို့မှုတွေကိုချမှတ်မယ်ဆိုတဲ့နည်းလမ်းဟာအလွန်ချင်းမြောင်းပြီးဘျူရိုကရေစီစံတောင်းမတ်ဖာမနာကဆိုပါတယ်နိုင်ငံတကာကလူ့ခွင့်ရေးဖွဲ့စည်းတွေပါဝင်ရိုဟင်ဂျာဖွဲ့စည်းတွေကလည်းဒီလိုမျိုးဖိအားပေးမှုမျိုးကိုမလိုလားကြဘူးလို့သူကပြောပါတယ်သူတို့အနေနဲ့မြန်မာစစ်တပ်ကိုအဓိကထားပြစ်မှတ်ထားတဲ့တန်းခက်အရေးယူမှုမျိုးကိုသာလိုလားကြောင်းမတ်ဖာမနာက VOA ကိုပြောပါတယ်
The EU should be looking at sanctioning military owned companies
ဥရောပသမဂ္ဂအနေနဲ့စစ်တပ်ပိုင်ကုမ္ပဏီတွေကိုပြစ်မှတ်ထားတန်းခတ်အရေးယူရမှာပါ။ဒါပြင်သူတို့အနေနဲ့ဗိုလ်ချုပ်မွေးမင်းအောင်လှိုင်ကိုပြစ်မှတ်ထားအရေးယူသင့်ပါတယ်။တကယ်လို့မြန်မာအစိုးရရဲ့လုပ်ရက်တွေကိုမကြိုက်ဘူးဆိုရင်အစိုးရကိုထောက်ပံ့နေတဲ့ဥရောပသမဂ္ဂရန်ပုံငွေတွေ၊ဤပညာတွေ၊စတာတွေကိုကြည်ပြီးပိတ်ဆို့နိုင်ပါတယ်။အလို့ယုံဆက်ယုံကအလို့သမားတွေတာမန်ပြည်သူတွေကိုထိခိုက်စေမဲ့တန်းခတ်အရေးယူမှုမျိုးတော့ဥရောပသမဂ္ဂအနေနဲ့မလုပ်သင့်ပါဘူး။
ဒါပေမဲ့လည်းမြန်မာနိုင်ငံအပေါ်အထူးကုံတွေကင်းလွတ်ခွင့်ရုပ်သိမ်းခြင်းရှိမရှိဆိုတာဥရောပကုံတွေရေးဆိုင်ရာကော်မရှင်နာမင်းကြီးအပေါ်မှာပဲမူတည်နေတယ်လို့မတ်ပါမနာကဆိုပါတယ်
The Trade Commissioner has the power to do this all by herself. The EU member states do not have the power to stop that.
ကုံတွေရေးဆိုင်ရာမှာမင်းကြီးရဲ့လက်ထဲမှာရှိနေပါတယ်ဥရောပကော်မရှင်အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့တားမြစ်ဖို့လုပ်ပိုင်권မရှိပါဘူးအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဥရောပကော်မရှင်ကိုလုပ်ပိုင်권အာဏာအမ်းနှင်းထားတဲ့အတွက်ကော်မရှင်ရဲ့ကုန်သွယ်ရေးဆိုင်ရာမဟာမင်းကြီးဆဇယ်လီယာမှာအာဏာအပြည့်အဝရှိနေပါတယ်။ဒါကြောင့်ဥရောပကော်မရှင်အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့ဆုံးဖြတ်ချက်ကိုတိုက်နှစ်သက်ခြင်းမရှိပေမဲ့လည်းတားမြစ်လို့မရပါဘူး
။ဒါဆိုရင်မြန်မာနိုင်ငံပေါ်အထူးကုန်သွယ်ကွင်းလွှတ်ခွင့်ရုပ်သိမ်းခြင်းပြုမပြုကိုဒီဆီဆီလီယာမတ်စတောနီနဲ့ဘယ်တော့လောက်ဆုံးဖြတ်နိုင်မလဲရှင်။
Normally they do a review over 6 months but we understand
ဘာအရေးဆိုရင်တော့6လလောက်အချင်းယူဆုံးဖြတ်ရပါတယ်ဒါပေမဲ့အခုကိစ္စမှာတော့2လကျော်လောက်အတွင်းဆုံးဖြတ်နိုင်လိမ့်မယ်လို့ကျွန်တော်တို့နားလည်ထားပါတယ်အဲဒီတော့မြန်မာနိုင်ငံမှာအချင်းတွေပြောင်းလဲမှုရှိမရှိ2လကျော်ကာလအတွင်းသူတို့စောင့်ကြည့်မှာပါပြီးရင်ဆုံးဖြတ်ချက်ချမှာဆိုရင်ဒီခရစ်မတ်ဒါမှမဟုတ်ဒီနှစ်အကုန်မှာကျွန်တော်တို့သိရပါလိမ့်မယ်တခုနားလည်ထားရမှာကဥရောပကော်မရှင်အဖွဲ့ဝင်နိုင်ငံတွေတောင်ဒီတန်ခတ်ရေးယူမှုကိုလိုလားမှုမရှိပါဘူး
မြန်မာနိုင်ငံကလူ့ခွင့်ရေးခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အောက်တိုဘာလ28ရက်နေ့ကနေ31ရက်နေ့အထိ၄ရက်ကြာတွားရောက်ခဲ့တဲ့ဥရောပကော်မရှင်ရဲ့အစစ်မြင့်ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ပါတွေ့ရှိချက်တွေကိုဥရောပသမဂ္ဂအနေနဲ့လေ့လာသုံးသပ်မှာဖြစ်တယ်လို့သူတို့ဆုံးဖြတ်ချက်မချခင်မြန်မာအစိုးရစီကလည်းနောက်ထပ်အချက်လက်တွေရဖို့ထပ်ပြီးတောင်းခံမှာဖြစ်ပါတယ်ရှင်။